ဆက်ဆက်ကောအော်ရိုလာကောလောက်ကလေးကဘင်္ဂလားဒေ့ရှ်နဲ့မှာနှစ်နိုင်ငံနေဆက်မြင့်တီတာမှာစခန်းချန်နေထိုင်ကြတဲ့ရိုဝင်ဇာ6000လောက်ပါတဲ့အဖွဲ့ရဲ့လုံခြုံရေးနဲ့ပတ်သက်ပြီးစိုးရင်စိတ်ပူကြောင်းမတ်လ9ရက်တနင်္လာနေ့မှာ UNHCR ကသတင်းထုတ်ပြန်ပါတယ်။သူတို့ကအဲ့ဒီစခန်းချန်နေရာကနေထွက်ခွာဖို့မြန်မာအာဏာပိုင်တွေကပြောဆိုခဲ့ပြီးတဲ့နောက်ပိုင်းသူတို့ရဲ့အခြေအနေတွေကိုအနိကစောင့်ကြည့်နေကြောင်းလည်းပြောပါတယ်။ဒီဒုက္ခတဲ့တဦးချင်းစီကနိုင်ငံရေးခေါလုံခွင့်ရှိတယ်လို့အချိန်နဲ့ကောင်းတဲ့တနေ့သူတို့နေအိမ်တွေကိုပြန်သွားတယ်ဆိုရင်လည်းသွားခွင့်ရှိကြောင်းလည်းပြောပါတယ်။သူတို့နေအိမ်ကြီးကျန်နေတာသူတို့ရဲ့သဘောဆန္ဒအတိုင်းဖြစ်စေရမယ်ပြင်လုံခြုံရေးအမခံပေးဖို့လိုတယ်လို့ပြောပေမဲ့လက်ရှိမှာတော့အချိန်နဲ့သူတို့အတွက်သိမကောင်းသေးဘူးလို့လည်း UNHCR ကထပ်လောင်းပြောပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးလူသားချင်းစာနာမှုအကူအညီတွေပေးဖို့အတွက်ရခိုင်ပြည်နယ်တလွားကို UNHCR ပြင်သူနဲ့အတူလက်တွဲလှုပ်ဆောင်နေတဲ့အဖွဲ့တွေကိုပါသွားရောက်ခွင့်ပြုဖို့မြန်မာအစိုးရကိုဆက်လက်တန်းကြားနေတယ်လို့လည်းပြောပါတယ်။ဒီဒေသကအတိုင်းဝိုင်းအားလုံးကြားသဟဆတ္တမှုရှိတိုးတက်လာစေရအကြီးပါပြီးဒီပြည်ရခိုင်ချန်ပေးဖွဲ့အချမ်းပေးချက်တွေကိုအကောင့်ထဲပေါ်ဖို့ကတိပေးထားတဲ့မြန်မာအစိုးရကိုအကူအညီပေးဖို့လှုပ်ဆောင်မှာဖြစ်ကြောင်းပြောပါတယ်။ဒါပြင်အကာအကွယ်ပေးမှုအခြေအနေတွေကို UNHCR ကစောင့်ကြည့်ဖို့ဒုက္ခသည်တွေကိုတိကျလွတ်လပ်တဲ့အချက်လက်တွေပေးဝေဖို့နဲ့သူတို့နေရာပြန်ရင်လိုက်ပါဖို့တွေပါလိုအပ်ကြောင်းလည်းပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်9သိန်းလောက်ဝင်ရောက်ခိုးလုံလန်းလက်ခံထားတယ်လို့ဘင်္ဂလားဒေ့ရှ်အစိုးရနဲ့ပြည်သူတွေကသူတို့ကိုအကာအကွယ်ပေးပြီးပံ့ပိုးပေးနေပါတယ်လို့လည်းဖော်ပြထားပါတယ်။